ဟုတ်ကလီကပိုင်ချန်နယ်မန္တလေး TV သတင်းဌာနအတန်းလွင်သတင်းထောက်နန္ဒကိုချက်ချင်းနဲ့ကျွန့်ကျက်မရှိမြန်မာအာဏာပိုင်အနေနဲ့ပြန်လွှတ်ပေးဖို့နယူးယောက်ခြေဆိုင် CPJ သတင်းထောက်များကာကွယ်ရေးအဖွဲ့ကမေလ22ရက်နေ့ကတိုက်တွန်းလိုက်ပါတယ်။မန္တလေးရှိအောင်တပြေကျွရမှာကြောင်မီသွေးသုံးအင်္ဂရီထုတ်လုပ်တဲ့စက်ရုံပေါ်မြေယာသိမ်းဆဲခံရမှုဆန္ဒပြတာကိုသတင်းယူခဲ့မှုကြောင့်မေလ15ရက်နေ့မနက်မှာရဲကနန္ဒကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။ဆန္ဒပြမှုမှာပါဝင်ကြောင်းသူကိုရဲကဆွဆွဲခဲ့ပြီးမန္တလေးရဲ့ဥပိုလ်တောင်မှာဆွဲချက်မတင်ပဲထိမ့်သိမ်းထားတယ်လို့ Channel Mandalay TV ရဲ့အမှုဆောင်ရရှိဥမင်းတင်က CPJ ကိုအီးမေးလ်နဲ့အကြောင်းကြားခဲ့တယ်လို့ CPJ ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ CPJ ရဲ့အရှိတောင်အရှာရေးရအစိမ့်ရဲ့ရရှိ Swan Crisping ကဆန္ဒပြမှုကိုတင်ယူခဲ့တဲ့သတင်းတောက်ကိုမြန်မာအာဏာပိုင်တွေအနေနဲ့ပြန်လွှတ်ပေးဖို့တိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီကိုလေးထားမယ်ဆိုရင်သတင်းမီဒီယာကိုလိုက်လံဟန်တာနောက်ရှက်နေတဲ့လုပ်ရက်ကိုရပ်တန့်ဖို့လည်းသူကတိုက်တွန်းခဲ့ပါတယ်။ဆန္ဒပြမှုကိုရဲကနှိတ်ကွပ်စင်ဖမ်းဆီးခံရခဲ့တဲ့သူ၄ဦးနဲ့သတင်းတောက်နန္ဒလည်းပါဝင်ပါတယ်။လုံခြုံရေးတပ်တွေကဆန္ဒပြသူတွေကိုရာဘာချီစံတွေအပြင်မျက်ရည်ပုံသုံးပြီးလူစုခွဲတာဖြစ်ပါတယ်။သူဖမ်းဆီးခံရစဉ်နန္ဒဟာ Channel Mandalay TV Facebook စာမျက်နှာကတစ်ဆင့်ဆန္ဒပြမှုတွေကိုတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်တယ်လို့ဦးမင်းတေက CPJ ကိုပြောခဲ့ပါတယ်။